မခံရနိုင်ဖွင့်အေဖွေးဝင်ဖြစ်ဆိုဆိုပြီးတပ်မတော်ကဖန်စီစစ်စစ်နေတွင်ညောင်မျိုးခံတို့ဦးတည်ဆုံးတော်တဲ့ကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်မြောက်ပိုင်းညောင်မျိုးနယ်မြို့တေရကွက်မှာနေထိုင်သူအသက်35နှစ်ရွယ်ဦးရဲ့ကျော်ဟာအေရခိုင်လက်နက်ကန်ဖွင့်နေဆက်နေတယ်ဆိုတဲ့ဆွေးဆွေးရှင်းတဲ့ဖန်စီစစ်စစ်နေစဉ်မနေ့ကမှပဲတည်ဆုံးတော်ခဲ့တာဖြစ်ပါတယ်ဖန်စီပြီးနောက်တနေ့မှပဲတည်ဆုံးတဲ့တဲ့င်းကိုသိခဲ့ရတာလို့လည်းစင်မျိုးတော်ဆက်သူဦးမောင်နှုံးကပြောပါတယ
်ဒီအဲ့လိုပြောပြီးတော့ညမျိုးကြတော့ဒီကလာရကနဲ့ရေးနေတဲ့စေယုံကလာရကိုကျွန်တော်တို့ကပေါ်ကျလို့ပြတာပါသူကြီးကမှသူတော်ကြီးလို့ကျွန်တော်တို့ကပြရတာပါသူရောရောဒီမှာလည်းအဲ့လိုပဲပုံမှုကမအောင်စမ်းနေတာသူအေးရောပေါ့ကိုကျွန်တော်တို့ကပါဆုံးနေကျွန်တော်တို့ကအဲ့ဒီကနေ့ကျွန်တော်မသိပါဘူးအောက်ထပ်အလေးရနေပါတယ
်ပြီးခဲ့တဲ့တလင်းကနေနေကမြောက်ဦးမြို့နယ်မှာလုံချုံရဲတပ်ဖွဲ့ဝင်တွေရှောင်းတခင်စစ်စစ်တွေသူ့ကိုဖမ်းဆီးခဲ့တာဖြစ်ပြီးဖမ်းဆီးချိန်မှာတင်းစေရမိတဲ့ပုံတွင်အေအေဖွဲ့နဲ့ဆက်နွယ်မှုတွေတွေ့ရှိခဲ့တယ်လို့တပ်မတော်တအူးနဲ့အရာသားနှုတ်ဦးကိုဖမ်းဆီးမှုတွေမှာဥဆောင်ခဲ့ကြောင်းနောက်ပိုင်းမှာဝန်ခံခဲ့တယ်လို့လည်းတပ်မတော်ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ထားပါတယ်တေဆုံသူဟာအေအေဖွဲ့မှာတက်ကြွကြီးအဆင့်ရှိတယ်လို့လည်းဆွတ်ဆွေးထားပြီးသူ့ကိုချင်းချင်းချစေမနေ့တုန်းကမင်းဆက်ရွှေဖို့စီစဉ်နေတော့စစ်ကြောရဲ့အဖွဲ့ဝင်တအူးရဲ့ပြစ်စလို့တနတ်ကိုလူယူပြီးဒီကူကိုပြစ်ခတ်ခဲ့ရရရှိခဲ့တဲ့ဒဏ်ရာနဲ့ပြေဆုံးခဲ့တာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ညောင်မျိုးနဲ့ပြည်နယ်လွတ်တော်မှာဥထွန်းသာစဉ်ကတော့တပ်မတော်နဲ့ရခိုင်လက်နက်ကန်အေအေဖွဲ့တို့ရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်တင်ခဲ့တယ်။2018ခုနှစ်အကုန်ပိုင်းကနေခုချိန်ထိတပ်မတော်ကဖမ်းဆီးထားစဉ်ပြေဆုံးတော်သူညောင်မျိုးနဲ့မှာ6ဦးထဲမှနေရှိနေပြီးဥပဒေနဲ့မညီတဲ့လုပ်ရက်တွေကိုဆုံးသတ်ဖို့လည်းတိုက်တွန်းခဲ့ပါတယ်
။အခုကတော့စစ်ကြောရဲ့ပေါ်ဒီမှာ၌ကဒီပြေသောတယ်ဆိုလို့ချင်းဒါဥပဒေကိုဥပ္ပခပြုတာဖြစ်တယ်ဒီဥပဒေအရမတော်ပဲနဲ့ဒီလိုမျိုးဒီစံပလောတော်နေတော့ဖြစ်နေတယ်ဒါကြောင့်ဒီပြောကျင်တာကတော့ဗျာတောက်တဲ့ဖန်ဖန်ပေါ့နော်တန်တရားကြောင့်ပဲဖန်ဖန်အမှန်တကယ်ပြင်းမှုကျွလွန်နေလို့ယူဆလို့ဖန်ဖန်အဲ့ဒီဖန်တဲ့သူတွေကိုတရားဥပဒေလမ်းကြောင်းအရတော့ပါလို့ဒီလိုပဲဒီမိသားစုဝင်တွေရဲ့ပူဇော်လုံးရဲ့တိုက်တွန်းခြင်းမှာ
တမ်တို့ရဲ့ထုတ်ပြန်ချက်မှာတော့ချင်းချင်းစစ်စစ်နေတဲ့တေဆုံသူရဲ့အလောင်းကိုမြောက်ဦးမြို့နယ်ရေစခန်းကိုလွှဲပြောင်းပေးပြီးအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေနဲ့ညီဆက်လက်ဆောင်ရွက်နေတယ်လို့ဖော်ပြထားပေမယ့်အသေးစိတ်ကိုတော့မသိရသေးပါဘူး။တေဆုံမှုဖြစ်စဉ်နဲ့ပတ်သက်လို့တမ်တို့ပြောခွင့်ရသူတွေကိုမေးမြန်းဖို့ကြိုးစားခဲ့တယ်နဲ့ဆက်တွေ့လို့မရရှိခဲ့ပါဘူး။လုံခွင့်ရဲ့လှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ညီမချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းကတော့လုံခွင့်ရဲ့အာဏာပိုင်တွေဖမ်းဆီးထားစဉ်တေဆုံမှုတွေအတွက်တာဝန်ခံဖို့လိုအပ်တယ်လို့ပြောပါတယ်။အဲ့
တော့ရခိုင်ဒေသမှာတော့ခုနောက်ပိုင်းမှာဒီလိုမျိုးဟိုတက်ပြတ်မှုတွေရှိလာသလိုတာဝန်ယူမှုတာဝန်ခံမှုအပိုင်းတွေအများကြီးဖြစ်နေပါတယ်ပြောရမယ်ဆိုရင်ပိုင်ရှင်မဲ့အလောင်းတွေအများကြီးဖြစ်နေတယ်အမှန်တော့မရှိသင့်ပါဘူးအဲ့တော့ဘယ်လိုပဲကျူးလွန်ကျူးလွန်မှုဖြစ်တဲ့အခါမှာပထမဦးဆုံးကတော့ကျူးလွန်တဲ့အိစာတစ်ခုကိုအမှန်တိုင်းရှာဖွေထုတ်ဖို့ပြီးတော့ဒါကိုတာဝန်ရှိတဲ့သူအရေးယူဖို့ဖြစ်ပါတယ်အဲ့တော့ဒီနေရာမျိုးမှာကျွန်တော်တွေ့ရတဲ့အခါမှာဒီတက်မတော်ဘက်ကကျူးလွန်နေဆိုတဲ့ဆွဆွဲချက်တွေရှိလာတယ်အဲ့ဒီမျိုးဆွဆွဲချက်တွေရှိလာတဲ့ပုံမှာတက်မတော်အနေနဲ့အမှန်တိုင်းကျွန်တော်တို့စုံစမ်းစစ်ဆေးမှုတွေလုပ်ဆောင်မှုတို့ပထမဆုံးအရေးကြီးပါတယ်။နောက်တစ်ခါထိရောက်သောအရေးယူမှုဖြစ်ဖို့လိုအပ်တယ်
။ကိုဘက်ကံရောကကြုံနေရရှိမှာပဲ။ရခိုင်ပြည်နယ်မှာလက်နက်ကန်ဒီပခတ်တွေဆက်လက်ဖြစ်ပေါ်နေတဲ့အတွက်ထိခိုက်သေဆုံးမှုတွေဥယျံဆုံးခါထွက်ပြေးနေရတဲ့အခြေအနေပေါ်ဆိုရင်ကြောင့်ပြီးခဲ့တဲ့သတင်းတစ်ပတ်ချင်းမှာပဲမြန်မာနိုင်ငံဆရာကုလသမဂ္ဂလူခွင့်ရဲ့ထုကိုယ်စားလှယ်သောမတ်အင်ဒရူးကပြောဆိုထားပါတယ်။ကုလသမဂ္ဂတွေ့ရင်မှုလျှောက်တိုက်တွန်းထပ်သလိုကံရောကကာလမှာအပြစ်ခံရစေကြဖို့လည်းတိုက်တွန်းထားပါတယ်။လူခွင့်ရဲ့ကိုယ်စားလှယ်တိုက်တွန်းချက်ကိုကြိုဆိုကြောင်းနဲ့ရခိုင်ပြည်နယ်မှာလူသားချင်းစာနာထောက်ထားမှုကူညီတွေပေးနိုင်အောင်နိုင်ငံတကာအေဂျင်စီတွေဝင်ရောက်ခွင့်ရရဲ့ကုလသမဂ္ဂလူရှင်ရေးကောင်စီကတွန်းအားပေးဖို့လဲရခိုင်ရေးလှုပ်ရှားနေတဲ့ရပ်ဖွဲ့အဖွဲ့အစည်း300ကျော်ကစုပေါင်းကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်ခင်ဗျာကျွန်တော်တတ်နိုင်စစ်တွေမျိုးကနေတင်ပြပို့ထားတာဖြစ်ပါတယ်